ဒေါက်တာရှင်များမင်္ဂလာပါဥပုသ္စာဖြေသင်ငန်းစာခုနှစ်ဖြစ်ပါတယ်ဖေဖော်ဝါရီလ10ရက်ကနေ14ရက်အထိလည်လာသွားမယ့်ဥပုသ္စာဖြေသင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့ရှင်သစ်တွင်းမှကောင်းကင်တမန်တွင်းအဖြစ်သို့ဖြစ်ပါတယ်ဖတ်မဲ့ကျမ်းချက်တွေကတော့ဒန်လနဂရီကျခန်းကြီး6ဓမ္မရာဇဝင်ပထမဆောင်ခန်းကြီး18ငွေ6ကနေ9ရှင်မသက်ခရစ်ဝင်ခန်းကြီး6ငွေ6တမန်တော်ဝုဒ္ဓခန်းကြီး5ငွေ29ငွေ32ရှင်မာကုခရစ်ဝင်ခန်းကြီး6ငွေ1429ဟေဘရဲဩဒစာခန်းကြီး17ငွေ35ကနေ38တို့ဖြစ်ပါတယ်အဓိကကျမ်းချက်ကိုတော့ဒန်လနဂရီကျခန်းကြီး6ငွေ4မှာတွေ့နိုင်ပါတယ်ထို့အခါဝန်ကြီးနှင့်မြို့ဝန်တို့သည်ဒန်လ၌အပြစ်တင်ခွင့်ကိုရှာ၍နိုင်ငံတော်အမှုအရေးများကိုစစ်ကြောကြ၏ဒန်လသည်တစ္ဆာနှင့်ပြည့်စုံ၍အပြစ်တစ်စုံတစ်ခုမှမရှိသောကြောင့်အပြစ်တင်ခွင့်ကိုရှာ၍မတွေ့ကြဆိုပြီးတော့ဖော်ပြထားပါသည်ဘာဘီလုန်အင်ပါယာကိုမီရိုပါရှန်အောင်နိုင်သွားပြီးတဲ့နောက်ဒါရီမင်းဟာဒန်လရဲ့ဉာဏ်ပညာတတ္တိကိုသိပြီးတော့နိုင်ငံကိုအုပ်ချုပ်တဲ့သူတွေစီရင်မှထည့်သွင်းခံထားပါသည်အသက်ကြီးနေပြီဖြစ်တဲ့ပျောဖက်ဟာမိမိရဲ့တာဝန်တွေအသစ်တက်လာတဲ့ရှင်မင်းရင်ရဲ့ခံနာခြင်းကိုထက်မှန်ခံယူပြီးတော့မီရိုပါရှန်အစိုးရရဲ့အုပ်ချုပ်သူတွေကိုအုပ်ချုပ်ရပါတယ်။ကျန်းရဲ့ဖော်ပြချက်အရပထမဦးဆုံးသောအပြစ်ဖြစ်တဲ့မနာလိုစိတ်ကြောင့်ဒိန်လဟာအန်ဒရယ်နဲ့ရင်ဆိုင်ခဲ့ရပါတယ်။အကြောင်းအရာကိုအဆုံးမသတ်မီမှာဒိန်လဆိုလို့ရှိရင်တစ္ဆာတီတဲ့သူတဦးဖြစ်ပြီးတော့မိမိရဲ့တာဝန်ပေါ်မှာသာမကမီရိုပါရှန်ရဲ့တစ္ဆာကိုခံတဲ့အပြင်နှုတ်ကပတ်တော်အတိုင်းသာအရေးကြီးဆုံးဖြစ်တဲ့အကြောင်းခံယူထားပါတယ်။ရှင်ဘရင်မှာတစ္ဆာရှိရမယ်ထွက်ပေါ်လာတဲ့အမိန့်အကြောင်းကျွန်တော်တို့အားလုံးသိပါတယ်ရှင်ဘရင်ပေါ်တစ္ဆာဆောင်သိခြင်းဟာအခြားနေရာတွေမှာလည်းပဲတစ္ဆာရှိမှုတွေကိုတက်ရောက်စေပါတယ်ဒိန်လရင်ဆိုင်ရတဲ့နှိမ့်ဆက်ညှဉ်းပန်းမှုမျိုးဟာနောက်ဆုံးကာလဖျားရှင်ရဲ့လူမျိုးတွေရင်ဆိုင်ရမယ်ဒုက္ခဆင်းရဲခြင်းကိုကြိုတင်နမိတ်ပေးပုံပြထားခြင်းဖြစ်ပါတယ်အကြောင်းအရာအရဖျားရှင်ရဲ့လူမျိုးတွေဟာနောက်ဆုံးစုံစမ်းခြင်းဒုက္ခကနေလွတ်မြောက်ခြင်းကိုသာဆုလိုတာမဟုတ်ပါဘူးသူတို့ဟာစိုးသွမ်းသူတွေရဲ့ကြံစီတဲ့ပရိပခ္ခတွေကိုရင်ဆိုင်ရမှာအမှန်ဖြစ်တော်လဲပဲ။ကောင်းတဲ့သူတွေဧကန်အမှန်အောင်မြင်ခြင်းရရှိပါလိမ့်မယ်။ဖျားရှင်ဟာဧကန်အမှန်ပဲမိမိရဲ့လူစုကိုကာကွယ်စောင့်ရှောက်လိမ့်မယ်ဆိုပြီးတော့ဥပုံနဲ့ဥပု္ပ္ပစာဖြေသင်ငန်းစာကဖော်ပြထားပါတယ်။